မင်္ဂလာပါသောရရှင်များရှင်ကျမအသင်္ကီထိုက်ပါမြန်မာနိုင်ငံမှာလွန်ခဲ့တဲ့10နှစ်ကနေရှင်ရင် HIV ကူးစက်ခံရနှုန်းက36ရာခိုင်နှုန်းကျဆင်းလာတယ်လို့မြန်မာအစိုးရကပြောပါတယ်မြန်မာနိုင်ငံတွင်းမှာ HIV AIDS တိုက်ဖျက်ရေးမှာလူလူကြားခွဲခြားဆက်ဆံမှုရှေ့ရွံ့မှုမရှိစေဘဲကုသဆောင်ရှောက်မှုခံယူနိုင်ဖို့ဆောင်ရွက်ဖို့အမေရိကန်သံရုံးယာယီတာဝန်ခံကလည်းတိုက်တွန်းသွားပါတယ်ကမ္ဘာခုခံအားကျဆင်းမှုကူးစက်ရောဂါတိုက်ဖျက်ရေးနေ့ War AIDS Day ကဒီဇင်ဘာလ1ရက်နေ့မှာကျရောက်တာပါမြန်မာလူလူကြား HIV ပိုးကူးစက်ပြီးရောဂါဖြစ်ပွားမှုနှုန်းက 3.58 ရာခိုင်နှုန်းလူဦးရေ 2,400 လောက်ရှိကြောင်း AIDS Epidemic Model နဲ့ခန့်မှန်းတွက်ချက်မှုကိုကိုးကားပြီးကျန်းမာရေးနဲ့အားကစားပြည်ထောင်စုဝန်ကြီးဒေါက်တာမြင့်ထွေးကမိန့်ခွန်းမှာပြောပါတယ်ကုသမှုပေးနေတဲ့အပိုင်းကိုလည်းဝန်ကြီးကအခုလိုရှင်းပါတယ
်2020ဒီနှစ် 2020 ပြန်မှာဆိုရင်ကျွန်တော်လူပေါင်း 3,400,000 ခုရှိကုသပေးတယ်ပရောများတယ်ဒီကတစ်စလုံးသွားမယ်ကျွန်တော်တစ်စလုံးပေးနေရမှာရှိရအဲဒီရောဂါကိုမဖြစ်အောင်လုပ်လေကျွန်တော်တို့ရဲ့စီးပွားရေးအရာဘတ်ဂျက်အရာ
နေပြည်တော်မှာကျင်းပတဲ့ War AIDS Day အခမ်းအနားမိန့်ခွန်းမှာဝန်ကြီးဒေါက်တာမြင့်ထွေးထည့်သွင်းပြောဆိုတာဖြစ်ပါတယ်။မြန်မာနိုင်ငံမှာ2019ခုနှစ်အတွင်း HIV ပိုးကူးစက်ခံရသူအသစ် 9,900 ကျော်ရှိခဲ့ပြီးဒီကူးစက်မှုနှုန်းဟာဆိုရင် 2010 နဲ့နှိုင်းယှဉ်ရင်36ရာခိုင်နှုန်းကျဆင်းလာတာလို့အစိုးရကဖော်ပြပါတယ်။မြန်မာနိုင်ငံတွင် HIV AIDS တိုက်ဖျက်ရေးမှာအခက်အခဲရှိနေတဲ့အပိုင်းကိုလည်းဝန်ကြီးဒေါက်တာမြင့်ထွေးကမင်ကွန်းမှာပြောပါတယ်
။ခက်ခဲဝေးလံတဲ့တိုင်းရင်းသားလူမျိုးတော့ငြင်းငြင်းရေးမရသေးတဲ့နေရာမှာမလုပ်နိုင်ပါဘူး။အားရောငြင်းငြင်းရေးရရင်လုပ်ဖို့ဆိုလေကျွန်တော်တို့ကအားပြင်ထားပါတယ်။ဘာလုပ်ရမလဲဆိုတော့ကျွန်တော်သိတယ်။ Security ကောင်းလို့ဆိုရင်ကျွန်တော်တို့ဒီအဲ့မှာသွားပြီးတော့ဒီ area မှာ VIP HIV ဖြစ်နေတဲ့လူတွေကိုကျွန်တော်တို့ကုသပေးဖို့ဆွေးဆင်ပေးဖို့အစားရှိတွေကိုလုပ်မယ
် HIV AIDS တိုက်ဖျက်ရေးအတွက်မြန်မာအစိုးရကတစ်နှစ်ကိုအမေရိကန်ဒေါ်လာ14သန်းနဲ့မက်တရုံးဈေးဖို့အတွက်အမေရိကန်ဒေါ်လာ1သန်းအသုံးပြုနေတယ်လို့ဝန်ကြီးကပြောဆိုသွားတဲ့အပြင်နိုင်ငံတကာအဖွဲ့အစည်းတွေဘက်ကငွေချေနည်းပညာထောက်ပံ့မှုတွေလည်းတိုးပြီးတော့ရရှိတဲ့အကြောင်းတင်ပြသွားပါတယ်အမေရိကန်ပြည်ထောင်စုက Global Funds မှာရန်ပုံငွေအများဆုံးထည့်ဝင်တဲ့အပြင်ကိုနောက်ထပ်ထပ်ပြီး2013ခုနှစ်ကစလို့မြန်မာနိုင်ငံတွင် HIV AIDS တိုက်ဖျက်ရေးအတွက်ဒေါ်လာတန်း80ကျော်အသုံးပြုကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံယာယီတာဝန်ခံ Gwen Cardino ကအခမ်းအနားမှာပြောပါတယ် HIV စစ်ဆေးမှုနဲ့ဆောင်ရှားမှုစောင့်ကြည့်မှုစနစ်ပိုမိုကောင်းမွန်ပြီးကုသမှုပိုင်းတိုးတက်စေရေးပံ့ပိုးပေးသလိုဒီထဲမှာဆိုရင်HIV ကူးစက်ခံရနိုင်ခြင်းအန္တရာယ်လျှော့ချနိုင်တဲ့ဆေးတွေဆေးရုံဆေးခံမသွားနိုင်သူတွေအတွေ့ကိုယ်တိုင်ဆန့်သက်လို့ရတာတွေလည်းပါဝင်ပါတယ်။ဒါပေမဲ့လို့လည်းဒီလိုဆန့်သက်မှုတွေနဲ့ဝန်ဆောင်မှုတချို့မြန်မာနိုင်ငံမှာပထမဆုံးအချိန်ရရှိလာပြီမယ်လို့လည်းလူတွေကအတရေညှို့နှံမှုနဲ့ခွဲခြားဆက်ဆံမှုနောက်အဖမ်းခံရမယ့်အရေးစိုးရိမ်မှုတွေကြောင့်ဒီဝန်ဆောင်မှုတွေကိုမတုံ့ပြန်သလိုဖြစ်နေတယ်လို့အမေရိကန်တန်ယုံယာယီတာဝန်ခံကထောက်ပြပြောဆိုပါတယ်
။ I encourage leaders and communities in Myanmar to work together on ways to reduce stigma and increase access to services.
အသေးရေးပြည့်စင်မှုတွေလျှော့ချနိုင်ဖို့နဲ့ဝန်ဆောင်မှုတွေပိုပြီးတော့ရရှိစေဖို့မြန်မာနိုင်ငံတွင်းကခေါင်းဆောင်တွေနဲ့လူမှုအတိုင်းဝိုင်းတွေအတူပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းလိုပါတယ်။ဒီထဲမှာဆိုရင်လက်ရှိဥပဒေတွေမှာပြင်ဆင်ရတာမျိုးလည်းပါဝင်နိုင်ပါတယ်။လူတချို့အတွက် HIV ကူးစက်မှုအန္တရာယ်ပိုများသွားစေနိုင်တဲ့ရာဇဝတ်ပြစ်မှုတွေအဖြစ်သတ်မှတ်တာမျိုးတွေနောက်ကုသမှုစတင်ခံယူနိုင်ရေးနှောင့်နှေးစေမဲ့လက်ရှိမူဝါဒတွေကိုလည်းပြောင်းလဲဖို့တွေပါဝင်နိုင်တယ်လို့ပြောဆိုထားတာဖြစ်ပါတယ်။မြန်မာလူမှုရဲ့ရည်မှန်းချက်ဖြစ်တဲ့ငြိမ်းချမ်းကြွယ်ဝတဲ့ဒီမိုကရေစီအတွက်လူမှုကျန်းမာရေးကလည်းအရေးကြီးတယ်လို့အမေရိကန်တန်ယုံယာယီတာဝန်ခံမစ်ကာတနိုကပြောပါတယ်။ဒီဇင်ဘာလ10ရက်နေ့ကနေပြည်တော်ကအခမ်းအနားကိုလူကိုယ်တိုင်တက်ရောက်လာသူတွေရှိသလိုပဲကုလသမဂ္ဂအပါအဝင်နိုင်ငံတကာကိုယ်စားလှယ်တွေကလည်းအွန်လိုင်းကနေပါဝင်ဆွေးနွေးခဲ့ကြပါတယ်ရှင်။ကျမသင်္ကီထိုက်ပါ